ရွေးကောက်ခံသမ္မတဦးထင်ကျော်ကပြည်ထောင်စုဝန်ကြီး၁၈ဦးရဲ့အမည်စင်းကိုပြည်ထောင်စုလွှတ်တော်မှဒီကနေ့တင်သွင်းလိုက်ပါတယ်။အဲ့ဒီထဲမှာပြန်ကြားရေးဝန်ကြီးအဖြစ်စာရေးဆရာဖေမြင့်ရဲ့အမည်ပါဝင်နေပါတယ်။နှစ်ပေါင်းများစွာစစ်ဖက်အရာရှိတွေတာဝန်ယူခဲ့တဲ့ပြန်ကြားရေးဝန်ကြီးနေရာမှာအယက်သားစစ်စစ်ဖြစ်တဲ့အပြင်စာရေးဆရာတယောက်ပါဖြစ်နေတဲ့ဦးဖေမြင့်ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်မှာကိုစာပေလောကသားတွေဘလို့မြင်ကြပါသလဲ။စာပေလောကမှာကိုယ်တိုင်ဖြတ်သန်းမှုတဲ့သူမို့စာပေလောကတိုးတက်ဖို့အတွက်ဘာတွေလုပ်ရမလဲဆိုတာသိတဲ့သူပြန်ကြားရေးဝန်ကြီးအဖြစ်တာဝန်ယူမဲ့အပေါ်ဝမ်းသာအားတက်ရတယ်လို့စာရေးဆရာမမိချမ်းဝေကပြောပါတယ်
။ဝမ်းသာနေတာပေါ့နော်။အဖြစ်ချင်းဆိုတော့ကိုယ်တစ်သက်လုံးလေးစားပြီးတော့ဟိုငြိမ်းချမ်းခဲ့ရတဲ့လူပေါ့။အဲဘာဖြစ်လို့သူ့ကိုလေးစားရလဲဆိုတော့သူကအာသူ့ရဲ့လောရေကိုင်းကြီးသူ့ရဲ့အနေထိုင်ပြောဆိုကြည့်ကြည့်မှုသူ့ရဲ့ယုံကြည်ချက်ပေါ့နော်။သူကယုံကြည်ရအောင်ဆက်ကိုင်းလို့ရှိရင်เนี่ยมาพ่อมาเปลี่ยนดียงจีหมู่ก็เป็นดีไซน์มากๆตะตะลงลงละเลยอมาเราอยู่ซะเลยเอ้อถ้าจังหมดดูๆหนูမျိုးဟိုစာရေးဆရာလည်းတစ်ဖိုင်ဖြစ်တယ်ခုလောလောဆယ်လည်းစာပီတောင်ကိုထမ်းနေတယ်အဲ့ဒီဒါတွေကနေဖောက်ထွက်ပြီးတော့ဒီလိုတန်ဆိုင်ဝင်ကြီးဖြစ်သွားတယ်ဆိုတဲ့အပေါ်မှာအမတော်ကပို့ပြီးတော့ဝန်မြဝန်သားစာနဲ့ကျူစုတယ်ခုံလည်းယူတယ်ကိုစာပီလောကတိုးတက်ဖို့ဘာတွေလုပ်ရမလဲဆိုတော့ဖွေမြင်ကသူကိုယ်တိုင်နဲ့ဖြတ်သန်းနေတယ်တော်တော်နားလေအဲ့ဒါကြောင့်မို့ဟိုပို့ပြီးတော့ဖွေမြင်ကိုလူလာတယ်
စာရေးဆရာဝန်မှုတွင်ကတော့ဥဖေမြင့်ပြန်ကြားရေးဝန်ကြီးဖြစ်မဲ့အတွက်စာပေလောကဟာအသေးအချာပြောင်းလဲသွားမယ်လို့ညွှန်ညင်းကြောင်းပြောပါတယ
်။ဆရာဖေမြင့်ကအစထဲကဇွားပြီးမှဒီအမောင်ခင်မာရဲတာပေါ့နော်။လူလူကိုအတွေးခေါ်လင်းပွင့်အောင်ကြိုးစားပြီးတက်နိုင်တဲ့များကလောင်ဆွမ်းနဲ့သူတာဝန်ယူခဲ့တဲ့စာရေးဆရာတယောက်သူ့လိုလူတယောက်ကဒီနိုင်ငံတော်အဆင့်မှာပြောင်းစုအဆင့်မှာပေါ့နော်။လူကြီးတယောက်အနေနဲ့လာမဲ့ဆိုမှတာဝန်ယူမယ်ဆိုတာအမတန်ပုံစံကောင်းပါတယ်။သူတကယ်လို့ပဲအဲ့ဒီနေရာမှာအောင်မြင်အောင်တာဝန်ကြီးအောင်တာဝန်ထမ်းဆောင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ကောင်ဆန်းစုကြည်ရဲ့ယုံကြည်ခြင်းကိုခံရရဆရာအတွက်ကျွန်တော်ဂုဏ်ယူပါတယ်။အဲလက်ရှိအစိုးရရဲ့ policy တွေတော့တူမှာမဟုတ်ဘူးဗျ။ဟိုကျွန်တော်ထင်တာပေါ့နော်။ဘာဖြစ်လဲဆိုတော့ဒီမိုကရေစီတန်ဖိုးတွေစာပေနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေအခုလိုမျိုးဟို immunity သတင်းတော့တွေကိုဟလာဒီဖန်ဆီးထောင်ချတာမျိုးတွေအဲ့လိုမျိုးဟာဒီစာနယ်ဇင်းကောင်စီကဒီစာနယ်ဇင်းအခုလေနဲ့ကာကွယ်ပေးလိမ့်မယ်လို့ထင်တယ်။အခုကကြတော့ဆာဖီမင်းတို့ကပြည်သူ့ဝန်ကြီးအောင်ထမ်းဆောင်တဲ့အခါမှာဒီအရင်ကတည်းကပို့ပြီးတော့ဗောနော်ဒီလူပညာသမားတွေပေါ်မှာသူတို့ဒီပြည်သူ့ဝန်ကြီးဌာနနိုင်ငံတော်အဆင့်ရတွေမှာထောက်ပံ့ပေးတာတွေဟလာပြည်ပေးတာတွေခံရလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။စာရေးဆရာချီဦးညိုကတော့ဆိုင်ဆရာဖေမြင့်စာမရေးဖြစ်တော့မှမျိုးမဖြစ်စေချင်ပါဘူးတဲ
့။မိတ်ဆွေတယောက်ဆိုင်ဆရာတယောက်ပါတာကိုအတွက်ကိုပို့ပြီးတော့စိတ်ထဲမှာပီတိဖြစ်တယ်။ကက်ဘီနက်မှာအဲလိုစာပေနဲ့ယဉ်ကျေးမှုနဲ့ညဉ့်ညံနဲ့နှိစက်တဲ့ထုတ်ထုတ်တဲ့လူတွေခံစားတဲ့လူတွေဖန်တီးတဲ့လူတွေများများပါလီလီကောင်းလီလီပဲအဲ့ဒီကက်ဘီနက်ကပို့ပြီးတော့လူသားဆံပြီးတော့ပို့ပြီးတော့ဒီမစိုးတရားလေးပါးနဲ့ပုံညီညွတ်မယ်လို့ထင်တယ်။အကြံပေးချင်တာကတော့နမတ်တင်စာစိုင်းစရာဖေမြင့်ဆိုတာကိုရော့ထားလိမ့်မယ်။ဘုံကြီးဆိုတာပြီးပြီးတော့အဲ့နမတ်နှစ်ကအကေကြီးခံရလို့မရင်းနိုင်ဘူးထား။အဲ့ဝန်ကြီးဖြည့်ဖြတ်လမ်းမဲ့ငါးနေတာတွေစုဆောင်ပြီးတော့အဲ့ဒါဒီပြီးတော့စာအုပ်ကောင်းကောင်းပြန်ရေးစီခြင်းလေအစိုးရဖွဲ့ရဲ့အတင်းကြီးပဲဖြစ်ဖြစ်ပြန်ကြဲဝင်ကြီးကြောက်ရခံစားချက်နဲ့အတွေ့အကြုံမဖြစ်ဘူးအဲ့ဒါကိုပြန်ရေးစီခြင်းလေဒေါက်တာဆောင်မင်းမောင်ကပြောထားတာပြန်ကြဲဝင်ကြီးဌာနကအရင်ကလို့ဟိုအစိုးရအာဘုံထုတ်ပြန်တဲ့ဝင်ကြီးဌာနမဖြစ်စေရဘူးလို့ပြောထားတာရှိတယ်ဒါကအမှန်တော့အစိုးရဖွဲ့ထားတဲ့ဝင်ကြီးဌာနဆိုတော့အစိုးရအာဘုံတော့ပါတင်းတော့ပါမှာပဲဆိုတော့အဲ့ဒီအစိုးရရဲ့အာဘုံဟာဒီလူလူကိုမျက်နှာမူထားတဲ့ဒီမိုကရေစီကိုမျက်နှာမူထားတဲ့သူကအာဘုံဖြစ်ရမယ်ဆိုရင်တော့ဒါဟာဝန်ကြီးဌာနတစ်ခုရဲ့အစိုးရအာဘုံဆိုတဲ့ဟာမျိုးကနေကင်းလွတ်သွားမယ်အဲ့ဒီမှာမဟုတ်ခင်းနဲ့ရခိုင်တိုင်းပဲဆိုရင်တော့အဲ့ဒီပြန်ရဲဝန်ကြီးဌာနဟာ NLD အစိုးရကိုပြန်ပြီးတော့အိုးမဲသုံးမဲဌာနမဲဖြစ်သွားလိမ့်မယ်အဲ့ဒါဒီတစ်ချက်သတိထားဖို့ပါပဲကွ
ဒါတွေကတော့စာရေးဆရာဖေမြင့်ပြည်ထောင်စုဝန်ကြီးအဖြစ်အမည်စင်းတင်သွင်းခံရတဲ့အပေါ်စာပေလောကသားတွေရဲ့အမြင်ဖြစ်ပါတယ်ရွေးကောက်ခံသမ္မတဦးထင်ကျော်ကပြည်ထောင်စုလွှတ်တော်ကိုတင်သွင်းတဲ့ဝန်ကြီးအမည်စင်းမှာဒေါင်ဆန်းစုကြည်ရဲ့အမည်ကိုနံပါတ်1အဖြစ်ထည့်သွင်းထားပေမဲ့ဒေါင်ဆန်းစုကြည်တာဝန်ယူမဲ့ဝန်ကြီးဌာနတွေကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့ဒေါင်ဆန်းစုကြည်ဟာနိုင်ငံခြားရေးဝန်ကြီးဌာနဝန်ကြီး၊ပညာရေးဝန်ကြီးဌာနဝန်ကြီး၊သမရယုံဝန်ကြီးဌာနဝန်ကြီး၊လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဝန်ကြီးစုစုပေါင်းဝန်ကြီးဌာန၄ခုရဲ့ဝန်ကြီးအဖြစ်တာဝန်ယူမှာဖြစ်တယ်ဆိုတဲ့သတင်းတွေတော့ထွက်ပေါ်နေပါတယ်။